ကိုဗစ်-19ရောဂါကူးစက်ခံရသူဒေါ်လာနဲ့အမျှချမှတ်ထားတဲ့ကာယယောဂထိန်းချုပ်ကာကွယ်ရေးစီမံချုပ်ဖောက်သူတွေကိုလည်းနေရာတော်တော်များများမှာအရေးယူလာတွေဒေါ်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စစ်စုပါတာယောဂါကူးစက်မှုတွေဒေါ်လာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်ရေးစီကံတွေတိုးမြှင့်ထားရမှာမလိုက်နာသူတွေကိုလည်းဖမ်းဆီးအရေးယူမှုတွေဒေါ်လာနေပါတယ်
ရခိုင်ပြည်နယ်ပြည်ရင်96မှုတူရအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းမြို့နယ်ခုနှစ်မြို့နယ်မှာမလို့ပဲအိမ်ပြင်မထွက်ကြဘူးအမိတ်ထုတ်ပြန်ထားပါတယ်အဲ့ဒါအပြင်ညမထွက်ရအမိတ်မလိုက်နာသူတွေကိုအရေးယူနေတာမနေ့ကတည့်ရက်ထဲ6ရာကျော်ရှိတယ်လို့လည်းရန်ကုန်တိုင်းရက်တက်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းမှာလည်းညမထွက်ရအမိတ်ဖောက်ပြတ်သူတွေကိုအရေးယူတာ
ုနယ်မှာရပ်ပဲထွက်တဲ့လူတွေဖမ်းဆီးရမယ်ဖြစ်ဒါကတော့ခံမှာပါအခုအလုံးပြန်ပြီးတော့စုပေါင်းပြန်ပေါ်ပြောင်းရမယ်ဆိုရင်အခု25ရက်3လ2020ကနေဒီမှာ31ရက်8လ2020ဖြစ်ဘူးပုံမှန်188နဲ့ဒီခုနရပ်မထွက်ရမိတ်ကိုချိုးဖောက်ပြီးတော့ပုံမှန်188နဲ့ရေးယူရမှုတရားနဲ့ကိုမှုရှိပုံမှန်188နဲ့ရေးယူတာစုပေါင်းရေးယူမှုတရားကိုမှုရှိတယ်
စကိုင်းတိုင်းအတွင်းမှာလည်းမေလ25ရက်ကစပြီးမနေ့ကအထိနှာခေါင်းစည်းမတက်ဖဲနဲ့အင်ဂျင်ထွက်သူတွေကိုကူးစက်ယောဂကာကွယ်နှိမ်နှင်းရေးဥပဒေနဲ့အရေးယူထားတာ4000ကျော်အထိရှိလာပါပြီ။ယောဂကာကွယ်ထိန်းချုပ်ရေးစီကံမလိုက်တာသူတွေကိုထိထိရောက်အရေးယူဖို့ပြည်ထောင်စုဝန်ကြီးဌာနကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီသတင်းသက်သေအွန်လိုင်းဆွေးနွေးကမ်းမှာတီးပေးထားပါတယ်။ပြည်တွင်းကူးစက်လူနာရှိလာတဲ့မွန်ပြည်နယ်မှာတော့ကိုဗစ်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်နေပြီးရမထွက်ရအမိန့်နဲ့တခြားဒေသမှာအမိန့်တွေကိုတော့တိကျထုတ်ထားတာမရှိပေမဲ့ယောဂကာကွယ်ရေးအပိုင်းမှာအချိန်မြင့်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်။
ကျွန်တော်တို့ရှိမှာက17ရောက်ပေါ့နော်။ဖြစ်သွားတဲ့အတွက်ကျွန်တော်တို့တော့ Glossary မှာဟိုမုပွန်ရက်ကွက်ရဲ့နောက်ကျွန်တော်တို့စကဲကုန်းရက်ကွက်ရဲ့ပေါ့နော်။အဲ့ရက်ကနှစ်ခုတော့ကျွန်တော်တို့ stay home ပေါ့ stay home သတ်မှတ်ထားတယ်ကျွန်တော်တို့ mobile ကိုဝင်လာမဲ့ဝင်ပေါက်ပေါ့နော်ဝင်ပေါက်ဆိုတာဒီဘကိုးဘက်ကဝင်လာမဲ့ဝင်ပေါက်မှာဟိုမုတ်ပလင်ပေါ့တိုက်သူမုတ်ပလင်နဲ့စိတ်စရမှာဟိုကျွန်တော်တို့ thermal scanner နှလုံးနဲ့ gate နဲ့ gate ဖွင့်ပြီးတော့ရှင်းစစ်နေတာရှိတယ်ရခိုင်ကလာတယ်ဆိုရင်တော့ကျွန်တော်တို့ကလောလောဆယ်မှာဟို quarantine ထားမယ် search ယူမှာပေါ့နော် set တယ်
ဒီလိုလိုကြောင့်ကယောဂကူးစက်ပြန့်နှံ့တာမရှိသေးဘူး။ဩဂုတ်လ10ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေပြန်လာသူတွေရှိရင်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကိုအကြောင်းကြားဖို့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်တဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တဘာဝဘေးရနေတဲ့စီမံခန့်ခွဲမှုဥပဒေမှာဘယ်သူမှဆိုဆက်စစ်ချက်မပြုလုပ်ဖဲနဲ့ပေါ်ဆသွားဆောင်ရွက်တာဘေးရနေတဲ့တခုခုကြားနိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးရနေရနဲ့ကြုံရတာဒါမှမဟုတ်ရင်လည်းကြုံရအောင်အကြောင်းရင်းတွေဖန်ပြီးရဆိုရင်၃နှစ်ထက်မပိုတဲ့ထောင်နဲ့ငွေနဲ့ဒါမှမဟုတ်ဖြစ်တဲ့နေ့ရက်စလုံးချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။